ကိုကန့်ဒေသတိုက်ပွဲတွေဟာအတော်လေးပြင်းထန်လာပြီးနှစ်ဖက်စလုံးမှာအကြဆုံးထိခိုက်ဒဏ်ရာရသူပိုများလာတယ်လို့ကိုကန့်တပ်ဖွဲ့ဘက်ကပြောပါတယ်ဒီလိုတိုက်ပွဲတွေရှိနေပြီမဲ့လာမယ့်မေလဆန်ပိုင်း
UWSA ဝါပြီသွေးစင်းညညရဲ့တပ်ဖွဲ့ဌာနချုပ်မှာတိုင်းရင်းသားညီလာခံတရက်လို့ဖို့လက်နက်ကန်တပ်ဖွဲ့တွေကိုဖိတ်ချထားပြီးဖြစ်ပါတယ်ဒီချိန်တွေတွေကိုတော့ကိုညာဝင်းအောင်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင် ဆမ်မီနဲ့အစီအမြောက်ပိုင်းတရုတ်မြန်မာနေပစ်ပါတယ်အမြောက်ကိုဟိုပန်းနေလည်းပစ်တယ်ချေချေဟောနေလည်းလမ်းပစ်တယ်တာသာသာနေလမ်းပစ်တယ်နေရာတော်တော်များပါတယ်အဲခုတ်ဆံဖက်နေလည်းလမ်းပစ်ပါတယ်တန်းချက်ကကားကိုတင့်ကားကိုသူတို့ပစ်ကူပေးပါတယ်နောက်ပြီးတော့ဒီလူငယ်အားလည်းပို့ပြီးတော့တိုးပြီးတော့သုံးလာတာကိုကြားရပါတယ်ခင်ဗျဒီနေ့ကစစ်ကြောင်းတစ်ကြောင်း900လောက်နဲ့ထိုးစစ်ဆင်နေပါတယ်ခင်ဗ
ခဲ့ပြီးပြန်လွှတ်ပေးခဲ့ပေမဲ့အဆိုပါစစ်တီကမပြန်ရေးဘူးလို့ဦးထွန်းမြတ်လင်းကပြောပါတယ်။ဒီရက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်နှစ်ဖက်စလုံးမှာတေဆုံးဒဏ်ရာရသူပိုများလာတယ်လို့ဦးထွန်းမြတ်လင်းကဆိုပါတယ်
။ကျွန်တော်ဖက်ကတော့ဒဏ်ရာရတာတော်တော်များပါတယ်ဒီလူရက်ထဲမှာ။ဟို50လောက်တော့ရှိမှတည်းနဲ့ပေါင်းစားတွေဖြည့်ပြီးတော့ပြီးတော့ကြာတာလည်းရှိပါတယ်။ကြာတာလည်းပေါင်းလိုက်10ဦးလောက်တော့ရှိပြီတည်းနဲ့တစ်ဖက်ကတော့ကျွန်တော်ထင်တယ်ရှင်းရနေက300လောက်ရှိမယ်။ဟိုကတီတာနဲ့ဟိုဒဏ်ရာရတာနဲ့ပေါ့နော်။ပြီးတော့နောက်တည့်ရကျတော့ကျွန်တော်မှတ်မိတော့150လောက်ဖြစ်မယ်450အခုဆိုကျွန်တော်ထင်တယ်600ကျော်လောက်ပြီတည်ဆုံးတာကြီးပဲပြောတော့ပေါင်းကြည့်လိုက်ရင်ကျွန်တော်ထင်တယ်နေရာထက်မှာရှိမယ
်မြန်မာနိုင်ငံဘက်ကစစ်တီအင်အားလက်နက်အင်အားပိုတိုးချလာတဲ့အခြေအနေကိုကြည့်ရင်တိုက်ပွဲတွေပိုပြင်းထန်လာမဲ့သဘောရှိတယ်လို့ဦးထွန်းမြတ်လင်းကသုံးသပ်ပါတယ
်ဆက်ကခ9လို့10လို့19ကတော့ရောက်နေပြီအဲ့တော့အလုံးပေါင်းကြည့်လိုက်ရင်ဒီမြန်မာနိုင်ငံတော်ကရှိတဲ့ကြီးတက်ဒီတက်ရင်တွေပေါ့နော်အဲ့ဒီထဲကအင်အားကရခိုင်နှုန်း20လောက်ကကျွန်တော်ဒီချင်းချင်းကွင်ချင်းချင်းလေးထဲကိုရောက်နေပြီဗျလက်နဲ့ကြည့်လဲအများကြီးပို့ထားတာတွေ့ပါတယ်ပြီးတော့ဒီတင့်ကားတွေတန်းချက်ကကားတွေလည်းအများကြီးပို့ထားတာရှိပါတယ်ဒီပုံစံတိုင်းထောက်ရင်တော့မြင့်တင်ဖို့ပဲရှိပါတယ်စစ်ရှင်က
ကိုကန်ဒေသမှာအစိုးရတပ်တွေနဲ့အခုလိုတိုက်ပွဲရှိနေပေမဲ့ UWSA ဝါပြည်သွေးစီညီညွတ်ရေးတပ်ဌာနချုပ်ရှိရာရှမ်းပြည်နယ်ပန်ဆန်းမှာဒတိုင်းပြည်လုံးအပြစ်ခတ်ရဲစဲနိုင်ရေးတိုင်းရင်းသားညှိနှိုင်းအရေးပေါ်ဆွေးနွေးပွဲကိုမေလ1ရက်ကနေ3ရက်နေ့ထိလှုပ်သွားဖို့ဆုံးဖြတ်အတည်ပြုခဲ့ပြီးဖိတ်စာတွေလည်းပို့ထားပြီဖြစ်ကြောင်း UWSA ပြောခွင့်ရဥအောင်မြင့်ကပြောပါတယ
်အဲနမည်ကတော့ကျွန်တော်တို့ဝါပြည်နယ်ပန်ဆန်းမြို့မှာဌာနချုပ်မှာဟုတ်ကဲ့ဒီနေ့တော့မေမေအကေမပြီးနိုင်သေးဘူးအချိန်ဟိုလိုသေးတယ်ဆိုရင်တော့ဆက်မှာဟောဒီဟာကဟောပါဟိုအပြစ်ခတ်ရစေမြန်မြန်လေးဆောင်ရွက်နိုင်ဖို့ပေါ့အဲဆွေးနွေးပွဲခေါ်ယူပြီးတော့ဒီဆွေးနွေးပွဲမှာပဲအပြစ်ခတ်ရစေသိစလက်မှတ်ထိုးထားတဲ့မူကြမ်းထပ်ပြီးတော့ဆွေးနွေးဖို့ပေါ့
ပန်ဆန်းမှာလို့မဲ့တိုင်းသားဆွေးနွေးပွဲကို NCCT အဖွဲ့တွေကခေါင်းဆောင်အများစုတက်ရောက်မှာဖြစ်တယ်လို့အစိုးရနဲ့တိုက်ပွဲဖြစ်နေတဲ့ကိုကန့်နဲ့တအောင်းပလောင်တပ်ဖွဲ့တွေကိုလည်းဖိတ်ကြားထားပါတယ်ခင်ဗျာ